ထိုင်းနိုင်ငံတောင်ပိုင်းဖုခက်မြို့မှာဩဂုတ်လ17ရက်တနင်္ဂနွေနေ့ကဆောက်လက်စကွန်ဒိုတိုက်ခန်းတစ်ခုပြိုကျခဲ့တဲ့အတွက်မြန်မာဆောက်လုပ်ရေးအလုပ်သမား3ဦးသေဆုံးပြီး10ဦးဒဏ်ရာရသွားပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဖုခက်ခရိုင်ရဝိုင်မြို့မှာဆောက်လုပ်စဲ BIC Galaxy Condo တိုက်ခန်းတစ်ခုပြိုကျခဲ့တာပါဒီတိုက်ခန်းမှာမြန်မာနိုင်ငံသားရွှေပြောင်းလုပ်သမားများကွန်ကရစ်ကြံကင်းလောင်းနေတဲ့အချိန်မှာအလေးချိန်မနိုင်အောက်ခြေမခိုင်ပဲပြိုကျသွားခဲ့တာဖြစ်ပါတယ်အဆောက်အဦပြိုကျမှုကြောင့်မြန်မာနိုင်ငံသား3ဦးသေဆုံးခဲ့ပြီး2ဦးကတော့ဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အခုနောက်ဆုံးဟိုပါပေါ့ဟိုသုံးတဲ့လူက3ယောက်ပေါ်မှာလေအဲ့ဒါကနောက်ဆုံးအလောင်းကတော့ဒီနေ့မနေ့အဲထုတ်လို့ရတယ
်
ဒီနေ့မနေ့မှာထုတ်လို့ရတာပေါ့ဟိုမနေ့ရတယ်ပေါ့အဲ့ဒါခုနညံပြိုကြတာပေါ့မှာညံပြိုတယ်ဆိုတာလည်းပြောရရင်တော့သူတို့အောက်မှာထားထောက်ဒီမခိုင်တဲ့သဘောကြီးအဲ့ဒါကြောင့်ပြိုကြတယ်ဒါအဲ့ဒီကပြိုတဲ့နေရာပြောတဲ့လူတွေပေါ့ကျွန်တော်လည်းအခုပဲကျွန်တော်အဲ့ဒီ site ကနေထွက်လာတာအာနည်းနည်းပြင်းထန်တဲ့လူက2ယောက်ရှိတယ်မှာအဲ့ဒါဆေးုံပါပဲ။ကျန်တဲ့လူတွေကတော့တချို့ထောက်ထိတဲ့လူတွေရှိတယ်တချို့နည်းနည်းပွားပေါ့လေလက်တွေကြီးအဲ့ဒါတွေကတော့ပြန်ရှင်းလာပြီခင်ဗျာ
။ပြိုကျနေတဲ့အဆောက်အဦရဲ့အောက်မှာပိတ်မိသေးဆုံးနေခဲ့တဲ့မြန်မာနိုင်ငံသား2ဦရဲ့အလောင်းကိုတော့ဩဂုတ်လ17ရက်နေ့ကတည်ထုတ်နိုင်ခဲ့ပြီးဩဂုတ်လ12ရက်နေ့မနေ့မှာတော့နောက်ထပ်အလောင်းတစ်လောင်းကယ်ဆယ်ရေးသမားတွေကထုတ်ယူနိုင်ခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုဒုတိယမြို့ပိုင်းပညာဝတ်နဲ့မြို့နယ်အာဏာပိုင်တွေကလာရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။အခုလိုမျိုးမတော်တဆဖြစ်မှုအတွက်စောက်လုံရေးကုမ္ပဏီကအပြည့်အဝတာဝန်ယူပေးရမှာဖြစ်ပြီးတေဆုံးတန်ရာရသူတွေအတွက်လည်းမြမရေးဆောင်ရွက်နေတဲ့အလုပ်သမားအဖွဲ့တွေကကူညီဆောင်ရွက်ပေးစီလိုကြောင်းမြမအလုပ်သမားမိသားစုဝင်တွေကပြောပါတယ်။အလုပ်သမားတွေပို့တဲ့အေဂျင်စီတွေနဲ့ဆွေးနွေးဖို့အတွက်မြမအလုပ်သမားတန်ရာရှိတွေကတော့ဖုခက်မြို့ကိုလာနေကြပြီလို့လည်းဦးမင်းဦးကဆိုပါတယ်။တည်ဆုံးသွားသူတွေဟာတရားဝင်အထောက်အထားများရှိတာကြောင့်နိနာကြီးရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။